ရင်ပြည်နယ်ဖျားသုံးစုမြို့နယ်ထဲမှာရှိတဲ့ DKBA Democracy ခရင်အချို့ပြတ်မတော်ဒေါနာအနောက်ချမ်းအမတ်နဲ့စစ်ကွက်ကဲရေးနီးပြူဟာမူဘုံမူကြီးစောအေဝဲရဲ့နေအိမ်ခြံဝန်းကိုစစ်ကောင်စီကဒီကနေ့လေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတချို့ကပြောပါတယ်။နေအိမ်ပြိုပြတ်သွားပြီးခြံဝန်းတွေကခရင်ဖျားရှိခိုးကြောင်လဲထိခိုက်သွားတဲ့အကြောင်းဗီဒီယိုမြန်မာပိုင်းသတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ကရင်ပြည်နယ်ဖျားသုံးစုမြို့ပြောင်မထိန်ကျေးရွာအုပ်စုကျိန်ချောင်းကျေးရွာနေ DKBA ဒေါနာအနောက်ချမ်းအမှတ်နှစ်စစ်ကိုကဲရင်နီးပြူဟာမူဗိုလ်မှူးကြီးစောအေဝမ်းရဲ့နေအိမ်ခြံဝင်းထဲကိုဇန်နဝါရီလ22ရက်နေ့မနေ့တနားရီကျော်အချိန်လောက်မှာစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခတ်မှုလုပ်ခဲ့တာပါလူသေဆုံးမှုမရှိပေမဲ့အဆောက်အဦတွေအားလုံးပျက်စီးသွားခဲ့ကြောင်းဒေသခံတဦးကအခုလိုပြောပြပါတယ
် DKBA ဟိုအေဝမ်းလေသူကအေဝမ်းအင်းကိုဟိုဘုံနဲ့လေရင်လေးကြီးနဲ့တိုက်လေရင်နေနဲ့ဘုံကျဲရတယ်လေသူသူဝင်နေတော့သူတို့ရုပ်ပြည်လာချတယ်ဘာမှလည်းပြဿနာမရှိဘူးကျဲရတော့အိမ်ဒီကိုလုံးတော့ပြက်စီကိုပြက်စီသွားကုန်တယ်အေဝါနုဗီဇာဆိုတော့မထီဘူးသူတို့လွတ်သွားတာသူတို့ဘာမှလည်းဟိုဟိုနင်းတော့မရှိဘူးဟိုပြဿနာကမရှိဘူးနဲ့ဘလူဘလူဘလူကြီးတို့ရုပ်ပြည်လာကဟိုလက်ပြုတ်ကလည်းမသိဘူးအဲရကိုကြည့်မှာကိုလည်းကတော့အဲသူ့အဲအကြီးကြီးပဲဟုတ်ဟုတ်ဘုရားကျောင်းဘုရားကျောင်းမှာပေါ့ဘုရားကျောင်းဘုရားကျောင်းသူ့အိမ်နဲ့တဝန်းထဲမှာပဲလေကောအဆောက်အဦဆိုကိုကြည့်မှာဆိုတယ်ဘာမှလုပ်လို့မရဘာမှလုပ်လို့မရတော့ကြည့်ဖို့ဘုရားဘာမှပြည့်ရလဲ
ဘုရားသုံးစုဒေတာမှာမတည်ငြိမ်မှုတွေဖြစ်နေပြီးနေကြောက်တက်ခိတ်လဲဘုံကွဲတက်ခိတ်ခံရတာတွေရှိတယ်လို့လည်းဆိုပါတယ
်အခုကဖြစ်နေတာသုံးစုထဲမှာလည်းဖြစ်နေတာပဲကောနည်းဘုံကွဲရတော့မှာဆိုလေရတဲ့ဒီရွှေချိတ်မှာဘုံကွဲနေတယ်ဒါချာတော့ဘုံနဲ့တော့ပြတ်တော့
အခုလေချောင်းကနေတက်ခက်ခံရတဲ့ DKBA ခေါင်းဆောင်စောအေဝမ်းဟာ2020ပြည့်နှစ်ကိုဗစ်ကပ်ရောဂါကာကွယ်တားဆီးရေးလုပ်ငန်းတွေမှာပါဝင်ကူညီဆောင်ရွက်ပေးခဲ့တာကြောင့်ဗိုလ်မှူးကြီးစောအေဝမ်းကိုအစ်တတောင်တိုင်းစစ်ဌာနချုပ်တိုင်းမှုကဂုဏ်ပြုလက်မှတ်ပေးခဲ့တာရှိသလိုငင်းငယ်ရေးဆွေးနွေးပွဲတွေမှာလည်းစစ်ကောင်စီဘက်ကခေါင်းဆောင်တွေနဲ့ဘုံမူကြီးအေဝမ်းတို့ဟာနှိစက်မှုတွေရှိခဲ့တယ်လို့ဆိုပါရယ်ဒီဖြစ်ရအပြီးမှာတော့ DKBA တပ်သားတွေကနေဝင်းကိုလာရောက်စစ်ဆေးကြည့်ရှုခဲ့ပြီးဒီလိုဘုံကျဲတက်ခက်ခံရတာကိုကျေနပ်မှုမရှိဘူးလို့လည်းဒေသခံတွေကပြောကြပါရယ်ဘုရားသုံးသူဒေသမှာတော့တိုက်ပွဲတွေပြင်းထန်နေတာကြောင့် KNU ဘက်ကဇန်နဝါရီလ16ရက်နေ့ကစပြီးဘုရားသုံးသူကြာရင်စိတ်ကြီးလမ်းမှာခီးသည်တင်ကားတွေတောလာတာမလုပ်ဖို့တားမြစ်ထားပါရယ်စစ်ကောင်စီဘက်ကလည်းတန်ပြူစည်းရက်နဲ့ကြာရင်စိတ်ကြီးလမ်းကိုတော်လာတာမလုပ်ဖို့တားမြစ်ထားပါတယ်ဒေသခံတွေကတော့စိုးရိမ်ထိတ်လန့်စွာနေထိုင်နေရပြီးဇန်နဝါရီလ22ရက်နေ့မှာလေရင်တွေထပ်ပြီးလာတဲ့အတွက်တခြားကျေးရွာတွေပါလေကြောင်းကနေဘုံကျဲတိုက်ခိုက်ခံရမှာကိုဆိုတာကြောင့်ဖျားသုံးစုဒေသကကြောက်လန့်ကူတွေတဲကိုတွားရောက်ပုံအောင်နေထိုင်နေကြပါတယ်ရှင်